Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်အောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်နိုဝင်ဘာလ24ရက်စနေညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။တိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်မှုကကျွန်မစုမမှာရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်မဒီညနေခင်းသတင်းတွေကိုမအီတန်စင်နဲ့ပြင်ညာပေးသွားမှာပါ။အမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာမိုးရွာသွန်းလာကြောင်းရဲအတော်ကြာလောင်ကျနေတဲ့တော်မီငင်းတပ်ဖို့အထောက်အကူဖြစ်စေခဲ့ပါတယ်။အာဖဂန်နစ္စတန်မှာတာဝန်ထမ်းဆောင်နေတဲ့အမေရိကန်တပ်ဖွဲ့ဝင်တဦးဒီကနေ့ကြာဆုံးသွားပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုတင်ပြပေးတော့ဖို့ရှိပါတယ်မဆမွန်ရေ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းတော်တာရှင်နေနာဆင်ရမယ့်သတင်းတွေကတော့ကမ္ဘာတဝက်ပြီးခဲ့တဲ့နှစ်အတွင်းမှာဘာသာရေးအရစိုးရိမ်မှုကောက်လောက်အောင်ဖိနှိပ်ခံရတဲ့နိုင်ငံ22တနိုင်ငံထဲမှာမြန်မာနိုင်ငံပါဝင်တယ်လို့ဒီ2018ခုနှစ်ဘာသာရေးလွတ်လပ်ခွင့်အစီအခံစာကဆိုလိုက်ပါတယ်။
ဆိုဝါမှုအထက်မှာဆိုရင်2017ကနေ2018နှစ်အတွင်းမှာချက်ချောင်းအကျောင်း200ကျော်ဖြည့်ဆည်းခံရတယ်မှာပါနေပါတယ်။ရေရွက်ချက်ရှိရှိ
ဒီအမေရိကန်ပြည်ထောင်စုဝါရှင်တန် DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌပါနောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်။နောက်ထိုင်းနိုင်ငံဖက်ပူရီခရိုင်ထဲကတဘာဝတစ်တော်ကျိုးဝိုင်းထဲမှာအမဲလိုက်တဲ့အတွက်ကရင်သားဖာနှူအဖမ်းခံရပါတယ်။ဒီကနေ့မလေးရှားနိုင်ငံကွာလာလမ်ပူမှာကျင်းပမယ်။အာဆီယံဆူဇူကီဖလားဘောလုံးပြိုင်ပွဲမှာတော့မလေးရှားအသင်းနဲ့မြန်မာအသင်းကြိုင်ပွဲဝင်ကြမှာပါဒီအကြောင်းပွဲချို့သုံးသက်ချက်တွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့မအီတန်စင်တို့တင်ပြပေးကြပါလိမ့်မယ်ရှင
်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားမြောက်ပိုင်းမှာမိုးရွာသွန်းလာကြောင်းရဲအတော်ကြာလောင်ကျွမ်းနေတဲ့တော်မီငင်းတပ်ဖို့အထောက်အကူဖြစ်စေခဲ့ပါတယ်ဒါပေမဲ့လည်းပျောက်ဆုံးနေသူတွေကိုရှာဖွေဖို့ကတော့အခက်အခဲတွေရှိနေသေးပါတောက်ကြာနေကရွာသွန်းခဲ့တဲ့မိုးကြောင့် Paradise မြို့မှာပြန့်ကျဲနေတဲ့ပြားတွေဟာဆူထိုင်းပြီးတော့ရှုံ့နှံပြမြေဖြစ်သွားတာကြောင့်ရှာဖွေရေးအတွက်အခက်အခဲဖြစ်စေတာပါ။တော်မီကြောင့်လူပေါင်း84ဦးထပ်မံတည်ဆုံခဲ့ပြီး963ယောက်ပျက်ဆုံးနေသေးပါ။အာနာပိုင်နီကတော့ပျက်ဆုံးနေသူတွေကဘလောက်အထိတည်ဆုံသွားပြီလဲဆိုတာကိုခံမှန်းပြောဆိုတာမျိုးမရှိပေမဲ့မီးပေးရှောင်သူတွေကတော့တည်ဆုံသူအရေအတွက်ထပ်များလာနိုင်ကြောင်းပြောဆိုကြပါရယ်။မနေ့ကပဲရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်ဒီအမေရိကန်ပြည်အောင်စုတွင်တော်မီလောင်နာတွေမိုးခေါင်ရေရှားမှုတွေနဲ့အားပြင်းတဲ့မုန်တိုင်းတွေအပါအဝင်သဘာဝဘေးအန္တရာယ်တွေရင်ဆိုင်နေရတယ်လို့အမေရိကန်အစိုးရကထုတ်ပြန်တဲ့အစိုးရခန်းစားဆောင်မှာဖော်ပြထားပါတယ်။အစိုးရဌာနတရားကြော်ရဲ့အကူအညီနဲ့ရေးသားထုတ်ပြန်တဲ့အဲ့ဒီအစိုးရခန်းစားဟာသမ္မတဒေါ်နယ်ထရန့်ရဲ့မူဝါဒတွေနဲ့တော့ဆန့်ကျင်နေတာပါ။လွှတ်တော်ရဲ့အမိန့်နဲ့ရေးသားထုတ်ပြန်တဲ့ဒီအစိုးရခန်းစားဟာကျေးဇူးတော်နေ့အားလည်းရနေ့မှာပဲတိတိကျကျနဲ့ထွက်ခဲ့တာပါ။အမီရောကတော့ဒီအစီအစဉ်ခန်းစားပေါ်တုတ်မြင့်ချက်မပြေးသေးပါဘူး။ဆာမျက်နှာပေါင်း1000ကျော်ပါတဲ့အမေရိကန်ရာသီဥတုပြောင်းလဲမှုဆိုင်ရာခန့်မှန်းချက်အစီအစဉ်ခန်းစားမှာသတိပေးထားတာကကမ္ဘာကြီးပုံနှိပ်လာမှုကြောင့်ပိုပြင်းထန်ပြီးတော့ဒီအချိန်ပိုကြာမဲ့သဘာဝဘေးအန္တရာယ်တွေကျွမ်းဝအောင်မယ်ဆိုတာပါပဲ။ဒီလိုဖြစ်လာနိုင်တဲ့အခြေအနေတွေအတွက်ထိရောက်တဲ့ဆောင်ရွက်မှုတွေမရှိရင်တော့ပိုပြီးတော့ဆိုးရွားတဲ့အဖြစ်တွေနဲ့ကျွမ်းဝလိမ့်မယ်လို့လည်းအစီအစဉ်ခန်းစားကသတိပေးထားပါတယ်။ဒီလိုဖြစ်ဆိုးတွေကိုရှောင်ရှားနိုင်အောင်မူဝါဒချမှတ်ပြီးတော့လှုံ့ဆော်မှုလိုတယ်လို့လည်းအစီအခံစားကတိုက်တွန်းပါတယ်ဒီအစီအခံစားထွက်ပေါ်လာရေးလှုပ်ဆောင်ကြတဲ့အစိုးရအဖွဲ့73ခုထဲမှာစိုက်ပျိုးရေးဝန်ကြီးဌာနနဲ့အာကာသစူးစမ်းလေ့လာရေးအဖွဲ့ NASA နဲ့သုတေသီ300ကျော်ပါဝင်ပြီးတော့ပြုစုထားတာပါခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လူယုံတော် Roger Stone ရဲ့အနီးကပ်မိတ်ဆွေ Conservative ဆိုင်ဆရာတဦးကသူဟာအထူးစုံစမ်းစစ်ဆေးရေးမှူး Robert Mueller ဦးဆောင်တဲ့စုံစမ်းထောက်လှမ်းရေးအဖွဲ့နဲ့ညှိနှိုင်းဆောင်ရွက်နေတဲ့အကြောင်းပြောဆိုခဲ့ပါတယ်ထိုင်းမလေအသေးစိတ်ပြောဆိုပြီးတော့ conservative ဆိုင်ဆရာ Jerome Corsi ကညင်းဆိုခဲ့ပါတယ်။အထူးစုံစမ်းစစ်ဆေးရေးမှူး Robert Mueller ဦးဆောင်တဲ့အဖွဲ့ဟာ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆက်ဖက်မှုတွေအကြောင်းစုံစမ်းစစ်ဆေးနေရလဲဖြစ်ပါတယ်။သူ့အနေနဲ့ပြည်အောင်စုစုံစမ်းစစ်ဆေးရေးမှုတွေကိုလိမ့်များခဲ့တယ်ဆိုတော့ဆွဆွေးချက်တင်ခံရမယ်ဆိုတာကြိုတင်မျှော်လင့်ထားပြီးဖြစ်တဲ့အကြောင်းပြည်ခဲ့တဲ့သတင်းပတ်က YouTube Internet အစီအစဉ်မှာ Corsi ကပြောဆိုခဲ့ပါတယ်။ Mueller ဦးဆောင်တဲ့စုံစမ်းထောက်လှမ်းရေးအဖွဲ့ကကော်စီကိုအဓိကမေးခဲ့တဲ့ကိစ္စက Stone နဲ့ WikiLeaks တို့ဆက်ဆက်ပတ်သက်နေတဲ့အခြေအနေဖြစ်ပါတယ်။ Hillary Clinton ရဲ့သမ္မတရွေးကောက်ပွဲမဲဆယ်စည်းရုံးရေးကို Hunter နှောက်ယှက်ခဲ့တဲ့ကွန်ပျူတာသတင်းချက်လက်ခိုးယူထားတာတွေကိုရုရှားက WikiLeaks ကိုပေးခဲ့တယ်လို့ American ထောက်လှမ်းရေး Agency တွေကသုံးသပ်ထားပါတယ်။ WikiLeaks အနေနဲ့ကွန်ပျူတာချက်လက်ခိုးယူမှုတွေကိုထုတ်ပြန်ဖို့အစီအစဉ်ရှိမရှိ Stone အပါအဝင် Trump ရဲ့အနီးကပ်ရှိနေသူတွေသတိပြုမိမမိဆိုတဲ့အချက်ကိုသိရဖို့အထူးစုံစမ်းစစ်ဆေးရေးမှူး Robert Mueller အဖွဲ့အနေနဲ့ကော်စီနဲ့ညှိနှိုင်းစကားပြောဆိုမှုကနေပြီးတော့အထောက်အကူပေးနိုင်မှာလည်းဖြစ်ပါတယ်။ Roger Stone ha tama Trump ye mai swe pwe tawun khan haw Paul Manafort a chan pe pu ko haw le phit par de.
Afghanistan ma tawun than saung ni de American tat phaw win tu di kini cha saung da chaung Afghanistan san ya ni tu phwe ga chin nyan che thauk pyan da chaung di ni twin American cha saung tat phaw win shi u shi daw bi phit par de.จากส่งสิทธิปฏิบัติว่าสุดาเนี่ยเป็นลูกที่ส่งเกลือสุดากรอนอกไปมาทุกเดือนต่อเมื่อลูกนี้ถูกเผยเปลี่ยนยากับเปลี่ยวอะไรอัฟกานิสถานมาอเมริกันจะพบเห็นต้องลีดอลล์ชีเดลูอเมริกันสถานะจะเป็นกองกับเปลี่ยวทาราวาตาลีบันเองก็หนึ่งในอัฟกานวิโกอเมริกันก็ซีเยียจะเป็นแบบมุนีราพิบิโรอเมริกันนี่เชี่ยจะส่งป่าวนี่เรื่องสักคนหนึ่งจากอัฟกานสิบเอ็ดเดือนอเมริกันจะพบเห็นต้องลีดอลล์จะส่งเกลือพิบาริกเมีย
ပြင်သစ်စစ်သားတွေတခဲတဲ့စစ်သွေးကြွအရောက်30ရဲမှာအာဖရိကအနောက်ပိုင်းနိုင်ငံမာလီအလဲပိုင်းကအယ်ကိုင်ဒါနဲ့ဆက်နွယ်နေတဲ့အစိုးရအုပ်စုရဲ့ခေါင်းဆောင်ဖြစ်သူဟာမာဒူဝန်ကူဖာလဲပါဝင်တာဖြစ်တဲ့အကြောင်းကိုပြင်သစ်တပ်မတော်ကမနေ့တောက်ကြနေ့တုန်းကကြေညာလိုက်ပါတယ်။ဒီကြောင့်ကနေတိုက်ခိုက်မှုရဟတ်ရင်တဲ့တိုက်ခိုက်မှုအပြင်ပြင်သစ်ခြေစဉ်တပ်တွေရဲ့မော်ဒီတေတာ กูฟาสุดูฮะสวยอย่างป่าตาเอเชียเดียวพิบิโอจีเอ็นไอเอ็มลูกดูเขาเขาเร่เอลไกด้าเนี่ยเสียสนิทเลยสุดที่จะเอาสุดยอดที่จะไปพิจิตรการที่เป็นมาสินายเขาสั่งเลยพิบารินมาลินเงียบเบาเวนเสียงดีตาจึงอ่ะอิสลามิสุดที่จะเรียกได้ทั้งนี้เลยแต่ตาบ้างต้องนอนจอบเบาเวนเนี่ยบางคนเสียสิ่งยิ่งจะเป็นผู้แทนเจ้าลูกชายมุกพิจิตรการเลือกสิ่งลูกสาวเนี่ยเลยพิบาริน
ยูเอเมริกันแต่ยันนี่เป็นเนื้อมาว่าได้ซีจินิกูยันนี่ช่างไหนก็ยังนี่ยันนี่คนไหนที่ไลท์โอมิดาสักคนกิโลเฮตติดคนชาวสุดตัวเนี่ยไลท์โอมิดาสักคนกิโลเฮตติดงาช่างงานเนี่ยไลท์โอมิดาเนสังงากิโลเฮตติดตัวช่างงานรู้กันเนี่ยเท่าไหร่เป็นเนื้อมาเลยเช่นยันนี่เป็นเนื้อในกูวิวการ์เนสละจินยานีวาร์คเนี่ย ลูกเอเรนเนตเดินสู้ยิ่งบุกกองปาร์ตี้พิธีมูรีชิกเรนนั่งยันนั่งเสียจอดเวนยามานั่งยันเล็บปาวเวนเอลูจาวินนี่ก็ทุบยันเนตทั้งสุชิคุกบาร์ดวันปาร์ตี้ลูกเล็กคนเสียงสิงคันซามาพบยาทาวาเรปาร์ตี้ลูกเล็กคนเสียงสิงคันซากุนเนตเจมปูแมนทุบยันนี่ก็พิบิโรดินิสิงคันซามานั่งยันมองตีอากูจะชอบนั่งยันกุลีลาบิโรทุบยันทาราวาอุยอบาชิซายครีนพอจีตงกุปูบังบิโรเลลเลเดตเรนมารีเอกุนีเนอสิงคันซากุที่ปิลงเกอร์มิวดายวาราจาว ภาษาอินเดียก็คันจาร์เองนั่นนี่เรามาเที่ยวอินเดียมีกุรีมีมาบีนั่นเองการกีกิสตันด์วีพาวเวนบาร์เองภาษาอินเดียก็มุ่งเรื่องสุ่ยจ้าก้าวชี้เกเรนั่นเองตัวนี้เชื่อกูเรามาสักคนนั่นเองก็ยุ่งจีมุ่งเนี่ยพัฒนาบีร์ก็เข้าใจสังเกตนั่นเองในพีพีนั่นสัตว์นั่นเองก็ลุงเนื้อจูบาดาวันนี้บอกพี่เนี่ยมุ่งเรื่องชี้เกเรลูกสิงคันจาร์ก็สู้วาร์เองยามานั่นเองพอจีบุ่งชี้กันอุบลเรามานั่นเองนั่นเองลุลล่าสวักกูกับกุนชี้เอลูกสูบีเมลเล ลุงเอเรนเนี่ยเตรียมรุ่นจำมุสลิมคนนั้นตีหลอกเป็นลาดิชนั่งยังแบบทบีเกียร์อ่างยังขันบินเนี่ยมีเอาไปมามีมาสุดเดียร์เนี่ยมุ่งเรื่องชี้เกวาร์เลยแต่ลูกชิ้นเรื่องชี้เลยสูบีเมลเล่ปอยเฮมินีฟรานซิสฮับปีเกเรนโนยมาลากามีมานั่งยังกูเล็บไปยาวลากเกบีปาร์ตี้สัญญาวุฒิสุดดาวมุ่งเรื่องมีมานั่งยังเรียนลูกเขวาร์เลยทีนี้ทบีเนี่ยสิงคันซายกบาลูวีเอชัสติยังไงนั่นล่ะฮะตัวเย่ปาร์ตี้ลูกเล็กคนนี้ลิซาจิมขยันไปพิจารณา
ထားတဲ့တန်ခတ်ရည်ရွယ်မှုတွေကိုခုလတ္တမကလုံရင်းကောင်စီကဖယ်ရှားပေးလိုက်တယ်လို့တောင်ကိုရီးယားဒီကနေ့စနေနေ့မှာပြောဆိုသွားပါတယ်ဒီလိုစစ်ဆေးမှုတွေအတွင်းမှာလောင်စာစီနဲ့မြောက်ကိုရီးယားမြေထားတန်လန်းတွေပေါ်မှာစမ်းသပ်ပြေးဆွဲမြေထားတွေရဲ့အပါအဝင်ကွန်ပျူတာမျိုးစုံကိုလည်းတောင်ကနေမြောက်ကိုရီးယားစီကိုတည်ရမှာလည်းဖြစ်ပါတယ် ကိုရီးယားနိုင်ငံကအောင်ဆောင်တို့သဘောတူထားသလိုဒီနှစ်နိုင်ငံဆက်သွယ်ရေးမြေထနဲ့ကားလမ်းတွေဖောက်လို့မဲ့ဒီစီမံကိန်းကြီးအတွက်တမိုင်းဝင်ဖွင့်ပွဲခန္ဓာကိုဒီနေ့ကောင်မှကျင်းပမှာလည်းဖြစ်ပါတယ်။ဒါပေမဲ့အမေရိကန်ဦးဆောင်ပြီးတော့မြောက်ကိုရီးယားပေါ်မှာချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေကိုမဖယ်မချင်းတော့ကိုရီးယားနိုင်ငံတို့ဖယ်ဆုံးဖြတ်ရုံကနေလွှဲပြီးတော့ရှေ့ဆက် တွေကလည်းစစ်တမ်းကောက်ယုံဖဲချုပ်ဖြတ်ခန္ဓာလုံယုံထပ်ပို့ပြီးတော့ဘာမှလုပ်လို့ရမှာမဟုတ်ပါဘူးပြီးတော့ဒီရေထားလန်းတွေက1900ပြည့်လွန်အစောပိုင်းကာလတည်းကစောက်ထားခဲ့တာဖြစ်လို့ဒါကိုပြုရင်ဖို့နှစ်တွေလည်းအများကြီးကြာမှာဖြစ်တယ်လို့ဒေါ်လာတန်းထောင်ပေါင်းများစွာလည်းကုန်ကြမှာဖြစ်ပါတယ်မြောက်ကိုရီးယားရဲ့မိရထားနဲ့ကာလန်းတွေခင်မီအောင်ဆောင်ရွက်ဖို့နဲ့ကိုရီးယားနိုင်ငံပြန်ပြီးတော့ဆက်သွယ်နိုင်ရေးဆောင်ရွက်ဖို့သဘောတူညီချက်ဟာဒီနှစ်ထဲမြောက်နဲ့တောင်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေသုံးချိန်တွေ့ဆုံပြီးနောက်ပိုင်းထွက်ပေါ်လာတဲ့သဘောတူညီချက်ထဲကတစ်ခုလည်းဖြစ်ပါတယ်
အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကဒီဟွာနာမြို့မှာရရှိနေတဲ့ဗဟိုအမေရိကကရွှေပြောင်းဝင်ရောက်သူ 9,000 လောက်အတွက်ကုလသမဂ္ဂအနေနဲ့အကူအညီပေးဖို့ဒီဟွာနာမြို့တော်ဝန်ကတောင်းဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှခလုံကွင်းရဖို့မက္ကဆီကိုဘက်ချမ်းမှာရရှိနေတဲ့အဲဒီရွှေပြောင်းဝင်ရောက်သူတွေဟာအခုခါမှာဒီဟွာနာမြို့ကအားကစားရုံတွေ့နေထိုင်နေကြပြီးတော့ဒေသခံတွေကလည်းသူတို့ကိုစန့်ကျင်ကန့်ကွက်ကြတာကြောင့်အရေးပေါ်အကျက်တဲ့အခြေအနေဆက်ရောက်နေကြောင်းမြို့တော်ဝန်ကတောက်ကြနေမှာကြေညာထားတာပါ။တလားကြော်ကြဗိုလ်အမေရိကန်နိုင်ငံတွေကိုဖျက်ဆီးခဲ့ပြီးတဲ့နောက်ရောက်ရှိလာတဲ့အမျိုးသမီးအမျိုးသားနဲ့ကလေးငယ်တွေပါဝင်တဲ့ရွှေပြောင်းဝင်ရောက်သူ 4,956 ယောက်ကိုစေတနာဝန်ထမ်းတွေအာဏာပိုင်တွေကအကူအညီပေးထားကြောင်းတီဝါနာမြို့တော်ဝန်ဝမ်မန်နီယယ်ဂက်စတလမ်ကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့အဲဒီသူတွေထဲမှာရာဇဝတ်မှုကျူးလွန်သူတွေဂိုင်းဖွဲ့ဝင်တွေနဲ့အကြမ်းဖက်သမားတွေပါပါဝင်နေဆိုတာမျိုးကိုအထောက်အထားမပြနိုင်ပဲဆွဆွဲပြောဆိုထားတာပါ။ဟွန်ဒူရက်စ်နိုင်ငံကအများစုပါဝင်တဲ့ရွှေပြောင်းဝင်ရောက်သူတွေဟာအော်တိုဘာလလယ်လောက်ကတည်းကအမေရိကန်ပြည်အောင်စုအထိစတင်ထွက်ခွာလာကြတာဖြစ်ပြီးလမ်းတစ်လျှောက်မြို့ရွာတွေမှာညအိရနာခဲ့ကြပါတယ်။အဲဒီသူတွေအများစုဟာသူတို့နေရရင်နိုင်ငံတွေမှာဖြစ်ပွားနေတဲ့ပြည်ပခါတွေစီးရဲမွတ်တီမှုတွေကနေပိုကောင်းမွန်တဲ့ဘဝမှာနေထိုင်ဖို့အတွက်အမေရိကန်ပြည်အောင်စုမှာခလုံကွင်းရဖို့မက္ကဆီကိုနယ်စပ်မြို့မှာအခုလိုရောက်ရှိနေကြတာပါခင်ဗျာ
။အိန္ဒိယနိုင်ငံတောင်ပိုင်းမှာဘတ်စကာတစီအချိန်လွန်ပြီးတော့မြောင်းနေပြုတ်ချခဲ့တဲ့အတွက်အနည်းဆုံးလူ25ယောက်သေဆုံးခဲ့ရတဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။သေဆုံးသူအများစုကကျောင်းဖွင့်ချိန်ရောက်လို့ကျောင်းပြန်တက်ကြတဲ့ကလေးငယ်တွေဖြစ်တဲ့အကြောင်းကိုလည်း Press Trust of India သတင်းအေဂျင်စီကပြောပါတယ်။ဘတ်စကာသမားကကားကိုအချိန်မြင့်ပြီးတော့မောင်းခဲ့ပြီးတော့အချိန်မထိန်းနိုင်တော့ဘဲနဲ့ဖြစ်ခဲ့တာကြောင့်မန်ဒီယာခရိုင်အတွင်းဒီရေမတော်တဆမှုဖြစ်ခဲ့ရတဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။ကာနဒါကပြည်နယ်မြို့တော်ဘန်ဂလောရဲ့အနောက်တောင်ဘက်65မိုင်အကွာမှာဒီအက်ဆီဒန့်ဖြစ်တဲ့နေရာကိုရဲတွေနဲ့ကယ်ဆယ်ရေးလုပ်သားတွေအမြန်ရောက်ရှိနိုင်အောင်ကြိုးစားခဲ့တယ်လို့လည်းဆိုပါတယ
်။စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့မအီးသက်စင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ကနေအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOE ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးစနေညနေခင်းရဲ့ထိပ်တန်းရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ကမ္ဘာတဝန်းနိုင်ငံ၅နိုင်ငံမှာတနိုင်ငံလုံးနဲ့ဘာသာရေးလွတ်လပ်မှုတွေချိန်ချောက်ခံနေရတယ်လို့2018ခုနှစ်ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာကဖော်ပြလိုက်ပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းဘာသာရေးအရာစိုးရိမ်မှုကောင်းလောက်အောင်ဖိနှိပ်ခံခဲ့ရတဲ့နိုင်ငံ22နိုင်ငံထဲမှာလည်းမြန်မာနိုင်ငံပါဝင်တယ်လို့အစိုးရခန်းစားကဆိုပါတယ်အကြောင်းဆောင်ကတော့ကိုကျော်အောင်လွင်ကစူးစီးတင်ပြပေးထားပါတယ
်2018ခုနှစ်ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစိုးရခန်းစားကိုနိုဝင်ဘာလ22ရက်ကြာသပတေးနေ့ကထုတ်ပြန်ခဲ့တာဖြစ်ပြီး ACN လို့တူကောက်ခေါ်တဲ့ Aid to Church in Need ဆိုတဲ့အဖွဲ့နိုင်ငံတကာကက်သလစ်ခရိုင်ဂိုင်းချုပ်အဖွဲ့နဲ့ကမ္ဘာတဝန်းဖိနှိပ်ခံခရိုင်များကိုကူညီပေးရေးအဖွဲ့တွေပူးပေါင်းပြီးဒီစင်ခံစားကိုပြုစုထုတ်ပြန်ခဲ့တာပါလွတ်လပ်တဲ့သတင်းသမားတွေရဲ့အကူအညီနဲ့ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာစင်ခံစားကိုနှစ်နှစ်တကြိမ်ပုံမှန်ထုတ်ပြန်နေတာဖြစ်ပြီးအခုနောက်ဆုံးထုတ်ပြန်တဲ့စင်ခံစားထဲမှာနိုင်ငံပေါင်း196ခုကိုလေ့လာထားပါတယ်ဒီစင်ခံစားရကမ္ဘာလူဦးရေရဲ့67ရာခိုင်နှုန်းလောက်ဟာသူတို့ရဲ့ဘာသာရေးဆိုင်ရာလွတ်လပ်ခွင့်တွေကိုအလေးစားမခံရဘဲဖြစ်နေတယ်လို့ဆိုပါတယ်2016ခုနှစ်ကနေပြီးတော့ပြီးခဲ့တဲ့ဇွန်လအထိနှစ်နှစ်အတွင်းမှာစိုးရိမ်မှုကောင်းအောင်ဘာသာရေးဖိနှိပ်မှုတွေရှိခဲ့တဲ့နိုင်ငံ38ခုကိုတွေ့ရပြီးအဲ့ဒီထဲမှာတရုတ်အိန္ဒိယမြန်မာနဲ့နီဂျာနိုင်ငံတွေလည်းပါဝင်ပါတယ်မြန်မာနိုင်ငံမြောက်ပိုင်းကကချင်ပြည်နယ်ဟာခရစ်ယာန်ဘာသာဝင်တွေတော်တော်များများရှိတဲ့နေရာဖြစ်ပြီးမြန်မာစိုးရတက်နဲ့ကချင်လူမျိုးရေးတက်တွေကြားတိုက်ပွဲတွေအခုချိန်ထိဖြစ်ပွားနေတာပါဒီဒေသကခရစ်ယာန်တွေအတွက်ဘာသာရေးဆိုင်ရာလွတ်လပ်မှုတွေဟာချင်းချောက်ခံရတယ်လို့အမေရိကန်ပြည်ထောင်စုဝါရှင်တန် DC ဒေသအခြေစိုက်ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌကိုကွန်ဆန်ကပြောပါတယ
်လူမျိုးကြီးဝါဒကိုထင်ဟပ်ပေါ်တဲ့ကိုယ့်ရဲ့ထုံတမ်းတလေးနဲ့ဒီမျိုးသားရေးနဲ့ပတ်သက်မှာပေါ်လွင်အောင်စူးစမ်းတယ်နောက်တစ်မျိုးကတော့ဒီဘာသာရေးနဲ့ပတ်သက်ပြီးမှလုပ်တာပေါ့နော်ကျွန်တော်ကချင်မှာဆိုရင်ဒီခရစ်ယာန်ဆိုတာ99ရာခိုင်နှုန်းတော့ရှိပါတယ်ဒါပေမဲ့ဒီနေ့နေ့ထိကျွန်တော်ခရစ်ယာန်တွေအတွက်ဖျားကြောင်တစ်ခုဆောက်ဖို့အတွက်အစိုးရပြီးတော့တရားဝင်အခွင့်ပေးတာဒီနေ့ထိမရှိသေးပါဘူးနောက်တစ်ခုကတော့ဒီဆိုးဝါးမှုအထက်မှာဆိုရင်2017ကနေ2018နှစ်အတွင်းမှာချက်ကြောင်အကြောင်းနေရာကျော်ဖြည့်ဆည်းခံရတဲ့မှာပါနေပါတယ်ရေရွက်ချက်ရှိရှိဖြည့်ဆည်းခဲ့တာရှိရဥမာဘုံတီးရဲ့ချမှာဖောက်ခွဲလိုက်တာရှိတယ်ကျွန်တော်ရဲ့ဥမာအလူပုံးတွေရိုက်ခွဲမှလူခဲ့တာရှိတယ်ကျွန်တော်ရဲ့ဖျားကြောင်ထဲမှာတင်ကိုဆာမနှစ်ယောက်ဆိုဖျားကြောင်ဝင်းထဲမှာဥမတိတ်ချက်ခံရခဲ့တာပေါ့နော
်မြန်မာနိုင်ငံအတွင်းဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ချင်းချောက်ခံရတဲ့ဒေသတွေထဲမှာကချင်ပြည်နယ်အပြင်ချင်းပြည်နယ်နဲ့ဝဒေသတွေလည်းပေါင်းပါတယ်ဘုဒ္ဓဘာသာအတွင်းမှာလည်းအမျိုးသားရေးကိုအခြေခံပြီးတော့လှုပ်ရှားတောင်းဆိုနေတဲ့ယဟန်တချို့ရှိနေပြီးသူတို့တွေကမတူညီတဲ့ဘာသာအထူးသဖြင့် အစ္စလာမ်ဘာသာဝင်တွေအပေါ်မှာမကျေမနပ်ပြောဆိုနေကြတာပါမြန်မာနိုင်ငံရဲ့ဖွဲ့စည်းပုံခြေခံဥပဒေထဲမှာနိုင်ငံသားတိုင်းလွတ်လပ်စွာကိုယ်ကွယ်ခွင့်ရှိတယ်လို့ဆိုပေမဲ့လည်းပြီးခဲ့တဲ့နှစ်တွင်းရိုဟင်ဂျာမွတ်စလင်9000လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရအောင်ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နှိမ်နှင်းမှုတွေရှိခဲ့ပါတယ်ဒီလိုအခြေအနေတွေရှိတယ်ဆိုပေမဲ့လည်းပိုယဟမင်းကြီးဖရန်စစ်ဟာပြီးခဲ့တဲ့နိုဝင်ဘာလကမြန်မာနိုင်ငံကိုအလဲပတ်ရောက်လာခဲ့ပြီးဘာသာရေးဆိုင်ရာဝတ်ပြုဆုတောင်းမှုတွေမြန်မာနိုင်ငံအတွင်းပြုလုပ်နိုင်ခဲ့ပါတယ်။ဘာသာရေးနှိပ်ကွပ်မှုတွေစိုးရိမ်စရာကောင်းလောက်အောင်ရှိတဲ့နိုင်ငံ38ခုထဲမှာ18နိုင်ငံကယုံကြည်မှုနဲ့ပတ်သက်ပြီးတော့ခွဲခြားဆက်ဆံခံရတဲ့နိုင်ငံတွေဖြစ်ပြီး22နိုင်ငံကတော့လူနည်းစုဘာသာဝင်တွေအပေါ်မှာဖိနှိပ်မှုတွေရှိတယ်လို့စီရင်ခံစားကဆိုပါတယ်။လွန်ကဲတဲ့အမျိုးသားရေးဝါဒကြောင့်ဘာသာရေးနှိပ်ကွပ်ခံနေကြတဲ့နိုင်ငံတွေထဲမှာတရုတ်၊အိန္ဒိယ၊မြောက်ကိုရီးယားမြန်မာ၊ဗီယက်နမ်နဲ့ကော်ဂစ္စတန်နိုင်ငံတွေပေါင်းပါတယ်ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာထုတ်ပြန်ရေးမှာကုလသမဂ္ဂရဲ့လူခွင့်ရေးကြီးညာစာရမ်းမှာပေါ်ပြထားတဲ့လွတ်လပ်စွာကိုယ်ကွယ်ယုံကြည်ခွင့်တွေပေါ်မှာအခြေခံပြီးတော့စစ်ဆေးပြီးလုပ်ဆောင်နေတာလို့ဆိုပါတယ်အခုထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာကောင်းကွက်တချို့လည်းပေါ်ပြထားပါတယ်အဲ့ဒါကတော့ဆီးရီးယားနဲ့အီရတ်နိုင်ငံတွေကလူနည်းစုဘာသာဝင်တွေရဲ့ဘာသာရေးလွတ်လပ်ခွင့်အခြေအနေတွေတိုးတက်ကောင်းမွန်လာတဲ့ကိစ္စပါပဲဘာကြောင့်လဲဆိုတော့အဲ့ဒေသတွေမှာရှိနေခဲ့တဲ့IS စစ်သွေးကြောအဖွဲ့တွေအရေးနိုင်ပြီးတော့ဆုတ်ခွာသွားကြကြတာကြောင့်ဖြစ်ပါတယ်
။ကိုကြောင်လွင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်လက်ပြီးထုတ်လွှင့်ပေးမယ့်သတင်းကတော့ထိုင်းနိုင်ငံမှာထုတ်ပြန်ထားတဲ့တော်ရိုင်းတိရိစ္ဆာန်ကာကွယ်ရေးဥပဒေကိုချိုးဖောက်မှုနဲ့ကရင်တိုင်းရင်းသားတချို့အဖမ်းခံရတဲ့သတင်းဖြစ်ပါတယ်။ထိုင်းနိုင်ငံဖက်ဘူရီခရိုင်ကင်ကရချန်တဘာဝတစ်တော်ကျိုးဝိုင်းတတော်တဲ့မှာအမဲသွားလိုက်တဲ့အတွက်ကရင်သားဖားနှစ်ယောက်အဖမ်းခံလိုက်ရပါတယ်။ဖမ်းခံရသူတွေဟာဒေသခံကရင်တိုင်းရင်းသားတွေဖြစ်ပေမဲ့လို့သူတို့ဟာထိုင်းနိုင်ငံထဲကထုတ်ပြန်ထားတဲ့တော်ရိုင်းတိရိစ္ဆာန်တွေကိုကာကွယ်တဲ့ဥပဒေကိုသူတို့အနေနဲ့လိုက်နာရမှာဖြစ်တယ်လို့တတော်အာဏာပိုင်တွေကဆိုပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မအေးအမကသတင်းအပြည့်အစုံပေးပို့ထားပါတယ်
။ကင်ကရာကျန်တတော်ကျိုးဝိုင်းအတွင်းမှာနိုဝင်ဘာလ18ရက်နေ့ကကရင်အမျိုးသားနှစ်ဦးဟာရှားပါတောင်စိတ်တွေကိုပစ်ခတ်ခဲ့လို့တစ်တော့အရာရှိတွေကဖမ်းဆီးခဲ့ရမှာအမဲဖြတ်ထားတဲ့တောင်စိတ်အသေးနဲ့တောပုံးတနက်နှစ်လက်ကိုထားခဲ့ပြီးတရားခံတွေဖြစ်တဲ့ကရင်သားဖားဟာထွက်ပြေးသွားခဲ့ကြပါတယ်။ဟန်ဆုတ်နဲ့နှုတ်ပဒုံတို့နှစ်ဦးဟာတောင်စိတ်တွေပြစ်ခတ်မှုနဲ့ကန်ကြရန်တစ်တော့ဦးစီးဌာနရဲ့တိုင်တန်းချက်အရသူတို့နှစ်ဦးကိုဖမ်းဝရမ်းထုတ်ခဲ့ပြီးသူတို့နေထိုင်နေတဲ့ဘန်းပုံကျေးရွာကိုလည်းနိုဝင်ဘာလ18ရက်နေ့ကတည်းကအာဏာပိုင်တွေကရှာဖွေနေခဲ့ကြတာပါ။ကျေးရွာတကြီးတွေနဲ့နေပြည်တော်အာဏာပိုင်တွေရဲ့ဖိအားပေးမှုတွေကြောင့်ပြည်ခန့်နှူးဟာရဲစခန်းမှာနိုဝင်ဘာလ21ရက်နေ့ကမှလာရောက်အဖမ်းခံခဲ့ကြပါတယ်။နိုဝင်ဘာလ23ရက်နေ့ကတော့အမျိုးသားတစ်တော်အရာရှိကသတင်းစာရှင်းလင်းပွဲလုပ်ခဲ့ရမှာ
ส่วนสอบสวนนะครับหาผู้กระทําผิดเนี่ยมันก็มีลักษณะของประจักษ์พยานในพื้นที่ก็คือผู้จับกุมเนี่ยนะครับมองเห็นในระยะ
အခင်းဖြစ်ပွားတဲ့နေရာကနေတရားခဏ်နေကဖက်ပြေးသွားတော့တပ်တေကန်တနက်တီနဲ့ပစ်ထားခဲ့တဲ့တောကောင်တွေကျန်ခဲ့တယ်မြင့်မြင့်တက်တေတွေနဲ့သူတို့နှစ်ယောက်ကိုလည်းဖမ်းဝရမ်းထုတ်ခဲ့တာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်။သူတို့ကတော့အဲ့ဒီနေရာတဝိုက်ကကြေးရွာသားတွေဖြစ်တဲ့အကြောင်းနဲ့ထိုင်းနိုင်ငံရဲ့တရားဥပဒေကိုတော့သူတို့လိုက်နာရပါမယ်။တောတောင်တွေထဲမှာရှားပါလာပြီးဖြစ်တဲ့တရိတ်ဆန်တွေကိုမပစ်ခတ်ဖို့တားဆီးထားတဲ့နေရာတွေကနေတောကောင်တွေကိုပစ်ခတ်တာဖမ်းဆီးတာကုန်ကူးတာတွေကိုလုပ်လို့မရပါဘူး။ရှားပါတောတရိတ်ဆန်တွေဟာတဖြည်းဖြည်းနဲ့မျိုးတုံးလာတဲ့အတွက်ကာကွယ်တဲ့ဥပဒေကိုထုတ်ထားတာဖြစ်လို့သူတို့လိုက်နိုင်ရမှာဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါ။ပြည်ခန့်နှစ်ဦးကိုတော့ထိုင်းရဲကြုံတဲ့အဖွဲ့ကလာရောက်စစ်ဆေးခဲ့ပါတယ်။ထိုင်းနိုင်ငံထဲမှာအခုလိုမျိုးရှားပါတော်ရိုင်းဗဒဝါတွေကိုမွေးမြူတာ၊ဖမ်းဆီးရောင်းချတာ၊ပြစ်ခတ်တာတွေကိုတားမြစ်ထားပြီး1989ခုနှစ်တော်ရိုင်းဗဒဝါတွေကိုဘေးမဲ့ပေးထားတဲ့အမျိုးသားတတော်ကျိုးဝိုင်းတွေမှာအမဲလိုက်သူတွေကိုထိရောက်တဲ့ဥပဒေနဲ့အရေးယူဖို့သဘာဝတောတောင်တွေကိုတန်ဖိုးထားတဲ့ထိုင်းပြည်ကြီးဘူမိဘောကိုယ်တိုင်လက်မှတ်ရေးထိုးပြီးအတည်ပြုထုတ်ပြန်ထားတာဖြစ်ပါတယ်။အခုလိုမျိုးတောင်စိတ်ပြစ်ခတ်တာဟာထောင်ဒဏ်5နှစ်နဲ့ဒဏ်ငွေ5000လောက်ထိပြစ်ဒဏ်ချမှတ်ခံရနိုင်ပါတယ်။2018ခုနှစ်ဖေဖော်ဝါရီလတုန်းကလည်းအီတလီယန်ထိုင်းကုမ္ပဏီကတန်းကျွဲတထေးကြီးပရင်ချိုင်းနဲ့အပေါင်းပါတွေဟာလည်းနလီစွမ်တတော်ကျဝိုင်းအတွင်းမှာစစ်တပ်နဲ့တောဝက်တွေကိုပြစ်ခတ်ဖမ်းဆီးမှုနဲ့ဖမ်းဆီးခံခဲ့ရပါတယ်။အဲ့ဒီအဖမ်းခံရတော့ကလည်းကရင်တိုင်းရင်းသားတွေပါဝင်ပါတယ်ရှင
်။မရေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။မကြာခင်မှာတော့ဒီကနေ့မလေးရှားနိုင်ငံမှာရှင်ပြိုင်ကစားကြမယ်။မလေးရှားအသင်းနဲ့မြန်မာအသင်းတို့ရဲ့ပွဲကြိုတုံးသက်ချက်သတင်းလွှာကိုနားဆင်ရဖို့ရှိပါတယ်။အခုရင်းဆုံးကတော့ဒီကနေ့ညစီစဉ်တင်ဆက်မယ်စနေညဒဲရီလိုက်စီစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးကြဖို့ရှိတယ်လဲဆိုတာကိုနားဆင်ကြရအောင်ပါရှင်။
အရာခင်ဗျာရှင်နာမည်တနင်္ဂနွေနေ့ဟာဆိုရင်အမျိုးသမီးတွေအပေါ်အကျန်းဖတ်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်
အိမ်ဝင်အကြံဖတ်မှုနိုင်ငံဆိုင်ရာစော်ကားမှုတွေအပါအဝင်အမျိုးသမီးတွေအပေါ်အနိုင်ကျင့်ခံရတဲ့သတင်းတွေမကြာခဏကြားရလေရှိတတ်တဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်ကာကွယ်ပေးဖို့အရေးကြီးတာကိုဘလောက်ထိနားလည်လက်ခံထားကြပါသလဲအမျိုးသမီးတွေအခွင့်အရေးကာကွယ်ဖို့ဘာကြောင့်ရေးကြီးတယ်လဲဆိုတာတွေကို Furious နေနေညတိုက်ရိုက်လေလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ Furious ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ညတိုင်းရိုက်လေးလိုက်စီစဉ်ကအကျိုးဆိုပါတယ်ရှင်။ဒီကနေ့ညစီစဉ်တင်ဆက်မယ့်စနေညဒိတ်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြရသည်ရှင်။အခုဆက်ပြီးတော့တင်ဆက်ပေးမယ့်သတင်းလွှာကတော့ဒီကနေ့မလေးရှားနိုင်ငံမှာရှင်ပြိုင်ကြမယ့်မြန်မာအသင်းနဲ့မလေးရှားအသင်းတို့အတွက်ပွဲကြိုသုံးသပ်ချက်ဖြစ်ပါတယ်။ ASEAN Suzuki Phala Bolong ပွဲရဲ့အုပ်စုအဆုံးဖြတ်ပွဲစဉ်အဖြစ်နဲ့မြန်မာအသင်းနဲ့မလေးရှားအသင်းတို့မလေးရှားနိုင်ငံမှာဒီကနေ့ကစားကြမှာဖြစ်ပါတယ်။မြန်မာအသင်းအနေနဲ့မလေးရှားနဲ့ပွဲမှာအနည်းဆုံးတရေကစားနိုင်တဲ့ဆိုရင်အကျိုးဘောလူပွဲကိုတက်ရောက်မှာဖြစ်ပြီးတော့အလားအလာကောင်းလို့ဘောလုံးအကဲခတ်တွေကသုံးသပ်ကြပါတယ်မြန်မာအသင်းရဲ့အခြေအနေထားနဲ့အတူမလေးရှားနိုင်ငံရဲ့ပွဲပေါ်မှာပွဲကြိုသုံးသပ်ချက်တွေကိုကိုရနိုင်ကတင်ပြပေးထားပါတယ
်2018 ASEAN Suzuki Phala ဘောလုံးပွဲမှာတော့မြန်မာအသင်းဟာဒီကနေ့မှာအုပ်စုနောက်ဆုံးပွဲစဉ်ဖြစ်တဲ့မလေးရှားအသင်းနဲ့မလေးရှားနိုင်ငံ Kuala Lumpur မြို့မှာမကြခင်မှာကစားတော့မှာဖြစ်ပါတယ်မြန်မာအသင်းဘက်ကဒီဘက်မှာကစားသမား23ယောက်စလုံးပြန်ပါလာမှာဖြစ်တယ်လို့မလေးရှားနဲ့ပွဲအတွက်လည်းအဆင်သင့်ဖြစ်နေပြီလို့မြန်မာနည်းပြချုပ် Anthony Hay ကပွဲကြိုသတင်းလာရှင်းလင်းပွဲမှာပြောကြားထားပါတယ်ဒီပွဲအနေထားနဲ့ပတ်သက်ပြီးတော့အာသာကလောင်ရှင်ကိုစောမျိုးသားကတော့အခုလိုသုံးသပ်ပါတယ
်ဆိုတော့မလေးရှားကတော့မဖြစ်မနေနိုင်ကြမ်းပဲပေါ့ဗျာဆရာပြောလို့မြန်မာကတော့ပြည်ရင်တိုင်တက်မယ်ဆိုတော့ဟိုမြန်မာအနေနဲ့ရောဒီနယ်နဲ့ပွဲတုံးကလိုပဲဖိနီကစားလို့ရှိရင်တော့ဒါရှင်းနေကောင်းနိုင်တယ်ပေါ့သူအဲ့လိုမဟုတ်ဘဲနဲ့တူရင်းကိုတင်မလေးရှားကိုရောက်အောင်ပြင်မယ်ပြင်ပြီးတော့မှဟိုအနိုင်ပါကြမယ်ဆိုလို့ရှိရင်တော့ဟိုစိတ်မလွယ်ဘူးလို့ပဲသုံးသပ်မှာပေါ့ဒီပြင်းတော့မလေးရှားကတော့ဟိုကစားကွက်ကောကစားပုံကတော့ပုံကတော့မြန်မာနဲ့ပါပဲ။ဒါပေမဲ့သူတို့ကဘာအားနည်းချက်ရှိလဲဆိုတော့ဟိုအဆုံးသက်ကြတော့နည်းနည်းလေးမတိကြဘူးပေါ့။ဆိုတော့မလေးရှားဘုံလုံးပိုက်ဆိုင်မှုတွေနှင်မြန်မှုတွေနောက်အပေးယူတွေကတော့မလေးရှားဟိုကျွန်တော်တို့အတင်းနဲ့ပါပဲ။ဒီပြင်းတော့နောက်တန်းပိုင်းကနည်းနည်းလေးပိုပြီးအာရုံစိုက်ရမယ့်သဘောမှရှိတယ်ပေါ့ဗျာ။နောက်တန်းပိုင်းအာရုံစိုက်လို့ဘူးမတိရအောင်ဆိုလို့ရှိရင်ကျွန်တော်တို့အတင်းကဟိုအခြေအနေကောင်းမှန်းနေပေါ့။
ပြီးခဲ့တဲ့2016ခုနှစ်ဆူဇူကီဖလားတုန်းကတော့မြန်မာအသင်းကမလေးရှားကိုအုပ်စုပွဲမှာတကူးကိုမရှိနဲ့နိုင်မှုပါတယ်။ဒါပေမဲ့အခုနှစ်မြန်မာဘောလုံးအသင်းကတော့ပြီးခဲ့တဲ့မေလကစပြီးနီးပြတဲ့အန်သနီဟေးကိုခန့်အပ်ပြီးတော့ကစားသမားအသစ်အများပြားနဲ့ဖွဲ့စည်းထားရလည်းဖြစ်ပါတယ်။အာသာကလောင်ရှေဦးမြတ်သက်ကတော့မြန်မာအသင်းဟာလက်ရှိနီးပြတဲ့လက်ထက်မှာထိုးထက်မှုတွေရှိလာတယ်လို့ဆိုပါတယ
်။နီးပြတဲ့လက်ထက်မှာတော့တကယ်ကိုထိုးထက်လာပါတယ်။ထိုးထက်လာပြီးဒီကွဲလုံးနေတဲ့ကစားကနောက်ကွက်လက်တွေပေါ်လာအောင်ဒီနောက်ကစားကတော်တော်ကြီးကောပါကျွန်တော်တို့ဒီဘက်ပိုင်းရှိရင်းရတွေထဲမှာတော့တော်တော်လေးအတိုးတက်လာပါတယ်တိုးတက်လာတယ်တိုးတက်လာအရင်ကဆိုရင်ကျွန်တော်တို့ဒုတိယပိုင်းတို့ကစားကြတယ်အရင်တည်ပါတယ်ဒုတိယပိုင်း15မိနစ်နောက်ပိုင်းတို့ကြတယ်ဆိုရင်ကျွန်တော်တို့အင်းကဒုတိယပိုင်းမှာမှဒီကဟိုကောင်းတဲ့နေသားမျိုးရှိတယ်နောက်တစ်ခုကဒီကဟိုနိုင်ရင်လည်းမကူးနိုင်ရင်လည်းတော့တော့တိုက်ပြစ်စင်နိုင်တာပဲ
မြန်မာအသင်းဟာအုပ်စုပထမပွဲမှာကမ္ဘောဒီးယားကို4-2ဒုတိယပွဲမှာလာအိုကို3-2နဲ့နိုင်ပြီးဗီယက်နမ်နဲ့တတိယပွဲမှာတော့ဂိုးမရှိသေးကြခဲ့ပါတယ်။ဒါကြောင့်အုပ်စု3ပွဲကစားပြီးချိန်မှာတော့မြန်မာနဲ့ဗီယက်နမ်က2ပွဲနိုင်1ပွဲသေးနဲ့9မှတ်ရထားပြီးတော့မလေးရှားကတော့2ပွဲနိုင်1ပွဲရှုံးနဲ့6မှတ်ရထားပါတယ်။ဒါကြောင့်မြန်မာအသင်းအနေနဲ့အချိုးဘုံလူဝဲတက်ဖို့အတွက်အ ਨੇ စုံမလေးရှားအသင်းကိုတည်ကြဖို့လိုအပ်နေပြီးတော့မလေးရှားအသင်းကတော့မြန်မာကိုနိုင်ဖို့လိုနေပါတယ်။ဆိုတော့ဒီပွဲပေါ်မှာအောက်သာကလောင်ရှင်ကိုစောမျိုးသားကဘယ်လိုသုံးသပ်ပါသလဲ။
ကျေကျေကျေတော့ဟိုကျိုးပန်းရမှာပေါ့နော်ဗီယက်နမ်နဲ့ပွဲတော့လည်းဟိုပို့ပြီးတော့ကိုကစားသမားတက်ဆိုင်တဲ့ကစားသမားအားလုံးပေါ့အားလုံးကိုင်းထဲမှာဟိုမိနစ်90အပြည့်ဟိုလေဟင်းမှုမရှိကြတော့အခုတောင်ကိုတင်မှာပဲရနိုင်တယ်မဟုတ်လို့ပါမဟုတ်ဘူးလို့ကြည့်ရင်တော့ကျွန်တော်တို့နည်းနည်းလေးရပ်ပြီးရောရဲ့ဖြစ်လိုက်တာနဲ့ရလက်စိုးသွားနိုင်တယ်ပေါ့ဗျာဒီလိုလေးအလေးစားလေးတော့အကောင်းကြီးမဟုတ်ဘူးဆိုပေမဲ့ကျွန်တော်ကပြောရဲလို့ပဲဟိုအနိုင်ရလို့တော့လည်းတွားကစားလို့ရှိရင်တော့ရလက်ကောင်းမှာမဟုတ်ဘူးဒါကကျွန်တော်တို့ဒီပစ်ပစ်လေးလေးနဲ့ဒီနနဲ့ပွဲလုံးကလည်းဘောလုံးပိုင်ဆိုင်မှုကိုကိုယ်ကအတားလီရအောင်ကစားမယ်လို့ပြောတော့ဟိုရလက်ကြောင်ရနိုင်ပါတယ်ပြီးခဲ့တဲ့ပွဲကလည်းပို့ပြီးတော့စ ဒီလိုဆက်ဆက်နေကြတာမျိုးလူကြီးကကျွန်တော်တို့ရတဲ့ကောင်ရနိုင်မယ်လို့ကျွန်တော်တို့ပဲသူမှဘလို့ကံမှန်းလဲဆိုဒီပွဲမှာတော့ကျွန်တော်တို့မြန်မာကအလုံးလုံးတည်ရောဗျာတည်တော့ပဲဟိုရလိမ့်မယ်လို့ကျွန်တော်တို့ပဲသုံးမှာပါနိုင်နောက်တဲ့အချိန်တော့ပြဖို့ကတော့ဟိုတော်တော်လေးပြည့်နေယူနေတယ်လို့ပဲကျွန်တော်တို့ပဲသုံးမှာပါတော့
အောက်သာဆောင်မရှင်ဆရာဦးမြတ်သက်ကရောဒီပွဲကိုဘလို့ခံမှန်းထားပါသလဲ
ကျွန်တော်ပုံမှန်ချိန်နေထားဆိုရင်တော့တည်ရရနိုင်ပါတယ်တည်ရတဲ့ဒီကျွန်တော်ထင်တယ်9099နဲ့အနေထားမှာရှိတယ်တကူလေကျွန်တော်တို့ကဗီယက်နမ်နဲ့ပွဲရလွယ်လို့ရှိရလာုံနဲ့ကမ္ဘောဒီးယားနှစ်ပွဲသလုံးမှာခန့်စစ်ကစားတာကကျွန်တော်တို့တစ်ခါကဟိုတမန်တိုက်ပြစ်စင်လာရင်တော့ဟာလေဗျအဲ့ဒါလေးတစ်ချက်ပဲကိုရမားတော့ဒီအဲ့ဒါကိုထည့်ရနေတယ်ကိုရမားတော့ဒီကောင်းတယ်ဆိုတာရဲ့အစင်ရဲ့အထက်ကိုကိုကြော်နေတယ်လေကြော်နေတော့ကျွန်တော်အဲ့ဒီခန့်စစ်ပိုင်းဟာလာရင်အဘိဝါရှိရမှာအဲဆုံးတမကြီးရတာလေးတွေပြည်ပြလေးရတော့မယ်ဆိုရင်တော့ကျွန်တော်ကတည်းကသေရပြောနေအနိုင်တော်ရမှာပါပဲပရိသချီကဟိုတော့အကောင်းကြီးမဟုတ်ဘူးပေါ့လေသေသားမဟုတ်ကျွန်တော်တို့အနိုင်ပါရှုံးတာတော့မရှုံးနိုင်ဆို
တော့မြန်မာသင်းအနေနဲ့မလေးရှားနဲ့ပွဲမှာလိုချင်တဲ့ပွဲရလက်ကိုရပြီးတော့အချိုးဘောလူပွဲကိုတတ်နိုင်မလားဆိုတာကတော့မကြခင်မှာရင်ခုန်စွာနဲ့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ကဒီကနေ့မလေးရှားမှာကျင်းပမယ်မလေးရှားမြန်မာပွဲကြိုသုံးသက်ချက်တွေအကြောင်းကိုစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့စနေညမြန်မာဘာသာထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေကိုတော့ဖိုင်းဒိုမီတာ1925 32 51နဲ့ဖိုင်းလက်မီတာ190တို့ကနေဖက်ယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်မှာတော့မြန်မာတခွင်အစီအစဉ်နဲ့စနေညဒိုင်းရိုက်လေလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့စနေညနေခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါမယ်ရှင်
။ American Bianzu California မြောက်ပိုင်းမှာမိုးရွာသွန်းတာကြောင့်ရဲအတော်ကြာလောင်ကျွမ်းနေတဲ့တော်မီငင်းတပ်ဖို့အထောက်အကူဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းပျောက်ဆုံးနေသူတွေကိုရှာဖွေဖို့ကတော့အခက်အခဲတွေရှိနေကြပါ။တောက်ကြောင်ကြီးကရွာသွန်းခဲ့တဲ့မိုးကြောင့် Paradise မြို့မှာပြန့်ကျဲနေတဲ့ပြားတွေဟာဆူထိုင်းပြီးတော့ရှော့နွန်ပြားမီတွေဖြစ်သွားတာကြောင့်ရှာဖွေရေးအတွက်အခက်အခဲဖြစ်စေခဲ့တာပါ။တော်မီကြောင့်လူပေါင်း84ဦးထက်မနည်းတည်ဆုံးခဲ့ပြီးတော့963ယောက်ပျောက်ဆုံးနေသေးပါအရင်တော့ကတော့ပျောက်ဆုံးနေတဲ့အရေးအတွက်ဥယျာဟာဒီထက်များပြီးတော့အခုခါမှာတော့ဒီအတော်လေးပြန်ပြီးတော့ကျဆင်းသွားပါတယ်အာနာပိုင်နီကတော့ပျောက်ဆုံးနေသူတွေကဘလောက်ထိတည်ဆုံးသွားခဲ့ပြီလဲဆိုတာကိုခံမှန်းပြောဆိုထားတာမျိုးမရှိပေမဲ့မိသေးဆောင်သူတွေကတော့တည်ဆုံးသူအရေးအတွက်ထပ်များလာနိုင်ကြောင်းပြောဆိုကြပါတယ်အာဖဂန်နစ္စတန်မှာတာဝန်ထမ်းဆောင်နေတဲ့အမေရိကန်တပ်ဖွဲ့ဝင်တဦးဒီကနေ့ကြာဆုံးသွားကြောင်းအာဖဂန်နစ္စတန်ဆိုင်ရာနေတူအဖွဲ့ကကြေညာချက်ထုတ်ပြန်လာကြောင်းဒီနှစ်အတွင်းအမေရိကန်ကြာဆုံးတပ်ဖွဲ့ဝင်10ဦးရှိသွားပြီဖြစ်ပါတယ်။တာလီဘန်တွေကိုနှိမ်နင်းနေတဲ့အာဖဂန်တပ်ဖွဲ့တွေကိုအမေရိကန်ကစီရေးအရာအကြံပေးပံ့ပိုးနေတာဖြစ်ပြီးအမေရိကန်ကြီးအရှိကြဆုံးပါဝင်နေတဲ့18နှစ်ကြာအာဖဂန်စစ်ပွဲအတွင်းအမေရိကန်တပ်ဖွဲ့ဝင်2400ကျော်ကြာဆုံးရပြီဖြစ်ပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းမှာဘတ်ကားတစီအရှိန်လွန်ပြီးတော့နောင်နေပြုတ်ကြတဲ့အတွက်အနည်းဆုံးလူ25ယောက်တေဆုံးတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရတယ်။တေဆုံးသူအများစုကကျောင်းဖွင့်ချိန်ရောက်လို့ကျောင်းပြတ်ကြတဲ့ကလင်းငယ်တွေဖြစ်ကြောင်း Press Trust of India သတင်းအေဂျင်စီကပြောပါရတယ်။ဘတ်ကားသမားကကားကိုအရှိန်မြင့်မောင်းခဲ့ပြီးတော့အရှိန်မထိန်နိုင်တော့ပဲဖြစ်ခဲ့တာကြောင့်မန်ယာခရိုင်အတွင်းဒီရင်မတော်တဆမှုဖြစ်ကြောင်းတာဝန်ရှိသူတွေကပြောပါရတယ်။ကာနာတကာပြည်နယ်မြို့တော်ဘင်္ဂလားရဲ့အနောက်တောင်ဘက်65မိုင်အကွာမှာဒီကားမတော်တဆဖြစ်တဲ့နေရာကိုရဲတွေနဲ့ကယ်ဆယ်ရေးလုပ်သားတွေအများဆုံးရောက်ရှိအောင်ကြိုးစားခဲ့ကြပါတယ်
။သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသက်ဖန်းအင်ဂျင်နီယာကတော့ Nashwan Khali ဖြစ်ပါတယ်ရှင်။ကျမကစုမုံပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ8နာရီအထိလိုင်းဒိုမီတာ1919နဲ့25တို့ကနေထုတ်လင်းပေးခဲ့တာဖြစ်ပါတယ်ရှင်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်။ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လင်းပေးမယ့်အစီအစဉ်မှာပြန်ပြီးဆုံကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.